ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတစ်လကျော်ကြာဆက်တိုက်လို့ဖြစ်နေတာကြောင့်ဒေသခံတွေပိုးပြီးတော့ဘေးဒုက္ခရောက်နေကြရပါတယ်။တချို့ဒေသတွေမှာစစ်နက်ရိက္ခာတည်ယူခွင့်ပိတ်ပင်တားမြစ်ထားတာကြောင့်ရိက္ခာပြတ်တဲ့အခြေအနေကိုလည်းရောက်နေပါပြီ။စစ်ဘေးဒဏ်သင့်ဒေသခံတွေရဲ့အခြေအနေနဲ့သူတို့ရင်ဆိုင်နေကြရတာတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုသက်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ခိုင်ပြည်နယ်မြောက်ပိုင်းကတလကျော်ကြာတိုက်ပွဲပြင်းထန်နေတဲ့ကြောက်တော်မြို့နယ်ကဒေသခံတချို့ဟာဘေးလက်ရကျွေးရွာတွေကိုထွက်ပြေးတင်းရှောင်နေကြရသလိုစစ်ဝတ်နေရခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်ဝင်းကပြောပါတယ
်။နေရာတွေနေရညပါရောက်တယ်။ဆက်ပြီးတော့လက်လက်ကြီးတွေနဲ့အဲဒီမှာတက်တာတွေရှိတယ်။သူတို့ရွာသားတွေကမနေနိုင်တဲ့အခါကျတော့အဲ့ဒီကိစ္စကတော့အင်းမဆုံးပါကဘုကလည်းမိကနေပြီးတော့မဟုတ်ဖက်ပြီးချောင်းဒေသဖက်ကိုသူတို့ချက်ပြီးတော့ပြေးကြရတာပေါ့ပြီးတော့အဲ့ဒီကနေတဆင့်ကျွန်တော်တို့အဲ့ဒီနီးနားမှာရှိတဲ့ရွာတွေကိုသူတို့ဒါဒါဟိုသူတို့နဲ့နေဆက်တဲ့မိသားစုဝင်တွေရှိတဲ့နေရာတွေပါဟိုရှောင်ပြီးနေကြရတာပေါ့တချို့ကြတော့လည်းမြို့ပေါ်ကိုရောက်လာကြတယ်မြို့ပေါ်မှာအခုကကလေးတွေကလည်းဒီမြို့နယ်လုံးဈေးကျန်းကျောင်းသားတွေကျောင်းသားတစ်ထောင်ကျော်3000ပတ်ဝန်းကျင်လောက်ကအကုန်လုံးမြို့ပေါ်မှာပြုံပြီးတော့ပေါ့ဟိုကျောင်းသားမိဖတွေရောပါတယ်ရောဆိုတော့မြို့ပေါ်မှာလည်းလူ6000လောက်ရှိတယ်အရင်ကလေးကလည်းကျွန်တော်တို့စစ်ပေးဆောင်ချူရှိတယ်ဆိုတော့ချက်ပြီးတော့စစ်ပေးဆောင်တွေပါရောက်နေကြတယ်လို့ပြောတယ်ဆိုတော့မြို့ပေါ်မှာတော့ဘုံတော့ကျွန်တော်တို့ data ဟိုပြည့်ကျက်ပြီးတော့ရှိမှာပေါ့နော်နေမဲ့နေရာလေးတော့အခက်ခဲရှိနိုင်တယ်ဆိုကျွန်တော်ကြားသလောက်တော့စာဝတ်ဟိုပေါ့ဝတ်တထည်ကိုတစ်ခုနဲ့ data ထွက်ပြေးလာကြတာပေါ့ပစ္စည်းတွေအကုန်လုံးစွန့်ပြီးတော့မှအသက်တွေလွတ်ပြေးကြရတာပေါ့
လက်ရှိချင်းဒီကြောက်တော်မြို့နယ်တွင်းကကလတန်မြေတစ်လျှောက်မှာဆူရတက်နဲ့အေဖွေတို့တိုက်ပွဲတွေပြင်းထန်နေတာကြောင့်နေစိနေအမြဆေးဆောင်သူတွေရောက်ရှိနေတယ်လို့ကြောက်တော်မြို့နယ်ပရဟိတတင်ကတာဝန်ရှိသူတူကပြောပါတယ
်နေပြီးတော့ဟိုထွက်ပြေးလာတာလူတွေကြောက်တော်ကတော့လက်ရှိကတော့ကျွန်တော်တို့ကြောက်တော်မှာကြောက်တော်ကို900ကျော်လောက်ရောက်ရှိလို့ရှိပါတယ်ဩဟိုဟာပါနဘူခန်ကျေးရော်ဟိုဒုက္ခသည်စခန်းဆောက်ထားတဲ့နေရာမှာတော့ရောက်ရှိလို့ရှိပါတယ်အခုပါလေဩခုလက်ရှိအခင်တွေကတော့နေရာကတော့ဟိုအတင့်ကျက်ပါတယ်ဘယ်လိုဆိုလဲဆိုတော့ဒီခြေတန်းကြောက်ခတဲ့စံဝတ်ခွေနေရာတဲ့သူတွေလေးအဲ့ဒီမှာထားတာလေးရှိတယ်ဗျအဲ့ဒါကြောင့်လည်းဒုက္ခသည်တွေကတော့နေရာအခက်ရှိတယ်ပေါ့နောက်သုံးရည်တွေကလုံလောက်မှုမရှိပါဘူးဟာရသလောက်ရှင်နေတဲ့သူတို့ကဟာအဆန်ပြေအောင်လုပ်ပြနေရပါတယ်
ရခိုင်နောက်ပိုင်းကကြောက်တော်မင်းပြမြေပုံအဲ့ဒီရတိတောင်မြို့နယ်ဖက်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေတယ်လို့ဒေသခံတွေဟာလည်းနေရာတည်ကြမရှိပြီးဘေးလွတ်ရာကိုထွက်ပြေးရင်ထိခိုက်ဒဏ်ရာသူတွေနဲ့တေဆုံးသူတွေလည်းရှိနေပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်တွင်းကပရိုင်းတိုင်းကြီးရွာကနေထွက်ပြေးလာတဲ့မိသားစုတစ်ခုကလန်ခီးမှာလက်နက်ကြီးကြီးထိမှန်ခဲ့တာကြောင့်တဦးတေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီကနေ့မှာလည်းကြောက်တော်မြို့နယ်ပရိုင်းတိုင်းကြီးရွာဘက်မှာလက်နက်ကြီးကြီးကြပြီးထိခိုက်ဒဏ်ရာသူတွေရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒါအပြင်အမျိုးတွေတွင်ကကစူးကိုင်းဖက်နဲ့ဒလရှောင်းဖက်မှာရှိတဲ့ကျေးရွာ20လောက်ကိုစစ်နယ်ရက်ခတည်ယူခွင့်တွေပိတ်ပင်ထားတာကြောင့်ဒေသခံတွေစစ်နယ်ရက်ခပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့အမ်ဒေသခံကိုမျိုးလင်ကပြောပါတယ်
။အဲ့ဒီဘက်မှာဒလအုပ်စုပေါ့နော်အမျိုးတွေတော့မှရှိတယ်ဒလအုပ်စုတွေမှာတော့ကုန်းခတဲ့နိုင်လာပိုင်းကပေါ့နိုင်လာပေါ့ရှင်ကိုရဲ့နေကနေပြီးတော့စစ်နယ်ရက်ခပြက်ကုန်းတတ်မတော်ကနေပြီးတော့ဖျက်ပလိုက်တယ်ပေါ့နော်အဲ့ဒီလိုဖြတ်ပြီးနောက်ပိုင်းမှာတော့ဒီနေ့ဒီစောနေတဲ့ခါတည်းယူခွင့်မရဘူးပေါ့နော်အရှန်တွေကပါဝင်ရှန်ရဲ့စောစီရဲ့ဓာတ်စီရဲ့ရှောရဲ့ငပိရဲ့ငရုတ်ပြည့်ရဲ့အကြခတိခါသမှုကကြပေါ့နော်လူကျော်တဲ့စောနေတဲ့ခါဟူတမြောက်ကိုတတ်မတော်ကနေပြီးတော့လုံးဝတည်ယူခွင့်မရှိတဲ့နောက်ပိုင်းမှာတော့ဒီနေ့ဒီလိုစောနေတဲ့ခါတွေကအမျိုးကြီးပြက်လောက်တော့ကြပြီပေါ့နော်ရှန်မရှိလို့တတ်ပြီးတဲ့ရွေတွေကိုကျော်ရတဲ့ဒေသခံတွေကအမျိုးကြီးချိတ်တော့ကြပြီပေါ့နော
်ပလောဝမြို့နယ်ဖက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ပလောဝဒေသခံတွေအတွက်စစ်နယ်ရဲခါတွေကိုတင်သွင်းနေတဲ့ကလတန်ရေလမ်းကြောင်းကိုပိတ်ဆို့ထားတာကြောင့်ဒေသခံတွေစစ်နယ်ရဲခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရခိုင်နောက်ပိုင်းမှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးနေကြတဲ့စစ်ချောင်းဦးရေ3000ကျော်အထိရှိနေပြီစစ်ဝတ်နေရေးခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်တိုင်းဒေသမြို့နယ်စုစီယုံ REC ကထုတ်ပြန်ထားပါတယ်ခင်ဗျာ